ရုရှားနဲ့ဆွေးနွေးညှိနှိုင်းမှုလမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြောလိုက်ပြီးမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့လည်းပြောဆိုလိုက်ပါတယ်။ရုရှားသမ္မတကသာပဂရီအခြေအနေကိုနားလည်သဘောပေါက်မယ်ဆိုရင်တန်တမာရေးနည်းလမ်းနဲ့ပရစ်ပတ်ကိုဖြည့်ရှင်းနိုင်မယ်ထွက်ပေါက်ကိုရှာနိုင်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကဗိုလ်ဒူးနေကမ္ဘာစီးပွားရေးဖိုရမ်ကိုပြဖို့တဲ့ဗီဒီယိုမင်ခွန်းထဲမှာပြောကြားခဲ့တာပါ။ဆွေးနွေးမှုတွေအတွက်ပထမခြေလှမ်းဖြစ်ဖေဖော်ဝါရီနောက်ပိုင်းကြီးကြော်မှုမတိုင်ခင်နေရာထိရုရှားတပ်တွေပြန်ဆုတ်ပေးရမယ်လို့လည်းယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်။ပရစ်ပတ်တွေအဆုံးသတ်ရေးမကြတဲ့ခင်သတင်းပတ်တွေအထိရုရှားနဲ့ယူကရိန်းကြားဆွေးနွေးဖို့ဆန္ဒမရှိကြဘူးဆိုပြီးအပြန်အလှန်ဆွဆွဲနေကြတာပါ။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ကမူလတန်းကြောင်းပြစ်ခတ်မှုကြောင့်ကလေး19ယောက်ပါဝင်လူ21ယောက်သေဆုံးတဲ့ပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းလဲယူကရိန်းသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်။ယူကရိန်းရှေ့ပိုင်းဒေသတွေမှာရုရှားရဲ့ထိုးစစ်တွေအရှိန်မြင့်လာနေချိန်မှာပဲရုရှားအပေါ်တွန်းမြင့်ဖိအားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကလည်းနိုင်ငံတကာအသံဝန်းကိုတိုက်တွန်းပြောဆိုခဲ့ပါတယ်။